ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းလုံခြုံရေးအနာပိုင်တွေရဲ့စစ်စင်ရေးတွေအတွင်းမှာထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့အချက်အလက်တွေကိုနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ HRW ကထပ်ပြီးတော့ထုတ်ပြန်လိုက်ပါတယ်။ HRW ရဲ့အချက်အလက်တွေဟာအစိုးရရဲ့ထုတ်ပြန်ချက်တွေနဲ့ကွဲလွဲမှုတွေရှိနေတာကြောင့်တိတိကျကျသိနိုင်အောင်လေ့လာသူတွေ၊သတင်းမီဒီယာတွေတွားရောက်ခွင့်ပေးသင့်တယ်လို့တိုက်တွန်းမှုတွေလည်းရှိပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
ဟုတ်ကဲ့ပါခင်ဗျာမောင်နှောင်းမျိုးနယ်မှာနေကြားဆောင်ကင်းစကန်တွေကိုတိုက်ခတ်ခံခဲ့ရတဲ့အောက်တိုဘာလ9ရက်နေ့ကစလို့အခုချိန်ထိဆိုရင်အိုးအိမ်တထောင်ကျော်ဖျက်ဆီးခံခဲ့ရတဲ့အကြောင်း HRW ကဂျူတုတပ်ပုံတွေကိုကူကပြီးသတင်းထက်မှန်ထုတ်ပြန်လိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲ HRW အဖွဲ့ကအလားတူအချက်အလက်တွေထုတ်ပြန်ခဲ့စမှာတော့မြန်မာအစိုးရရဲ့တရားဝင်ထုတ်ပြန်ချက်တွေနဲ့ကွဲလဲမှုတွေလည်းရှိခဲ့တာပါဒီလိုကွဲလွဲမှုတွေမရှိစေဖို့နိုင်ငံတကာအဖွဲ့အစည်းတွေသတင်းမီဒီယာတွေကိုပြည်ပခန့်ဖြစ်ရာဒေတာတွေကိုလွတ်လွတ်လပ်လပ်သွားရောက်စုံစမ်းခွင့်ပြုတင်နေဆိုပြီး HRW အဖွဲ့ရဲ့အာရှရှေးရာဒုတိယညွှန်ကြားရေးမှူးဖေးရော်ဘင်ဆင်ကပြောပါတယ
် Well it's quite clear that the Burmese government and the Tatmadaw is trying to hide something
မြန်မာဆိုရနဲ့တက်မလို့တို့ဟာတခုခုကိုဖုံးကွယ်ဖို့ကြိုးစားနေတယ်ဆိုတာသိတာထင်ရှားပါတယ်ဘာလို့သူတို့တွေတခုလိုလုပ်နေကြတာပါလဲသူတို့တွေအနေနဲ့နိုင်ငံတကာစောင့်ကြည့်လေ့လာသူတွေသတင်းသမားတွေပြီးတော့လူသားချင်းစာနာထောက်ထားတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံတကာ NGO တွေကိုပြည်ပခန့်ဖြစ်ပွားရာနေရာတွေကိုသွားပြီးတော့လေ့လာနိုင်ဖို့အစိုးရအနေနဲ့ခွင့်ပြုဖို့လိုအပ်ပါတယ်ပြီးတော့စစ်တပ်နဲ့အာဏာပိုင်အဖွဲ့အစည်းတွေကစောင့်ကြည့်နေတာမျိုးမရှိဘဲနဲ့ဒေသခံပြည်သူတွေနဲ့တွေ့ဆုံမေးမြန်းဖို့ကိုလည်းခွင့်ပြုပေးသင့်ပါတယ်တပ်မတော်ကဖုံးကွယ်နေတာမျိုးမဟုတ်ဘဲနဲ့တကယ်ကိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့ညီတဲ့စုံစမ်းဖော်ထုတ်တာတွေလုပ်ဖို့လိုအပ်ပါတယ်
မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောတီကတော့မောင်တော်ဒေသကပြိပခါတွေအတွင်းပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့ HRW အဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုမှန်မှန်မှန်သုံးသပ်သွားမယ်လို့ပြောပါတယ်။ဒီ
လိုတဲ့အဲဒီဂျူဒတ်ပုံကြီးအပေါ်ကနေပြီးတော့သုံးသပ်ရတယ်ဆိုတော့ High Resolution ပုံရိပ်ကြည်လင်မြန်မာတယ်ဆိုတော့များလေအဲမြေပြင်ရှင်နေတဲ့တော့ပြင်ပမှုတွေရှိတာတော့တို့ဝန်ကြီးနာဗီဇာဆက်တင်ပါတယ်။ဒီကွာခြားချက်ကတော့ကျွန်တော်တို့ပြောတာက430ဟုတ်ကျွန်တော်တို့ကပြန်ပြောတာအခုတို့က830ဆိုတဲ့အခါပေါ်မှာတော့ကျွန်တော်တို့ကပြန်ပြီးတော့စစ်စစ်မှုလုပ်ပြီးမှပဲပြောနိုင်မှာဖြစ်တယ်
ပြိပခတ်ဖြစ်ပွားရာမောင်တော်ဒေတာရဲ့မြေပြင်ခြေနေတွေကိုတိတိကျကျသိနိုင်ဖို့အစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းလိုမျိုးနိုင်ငံတကာအဖွဲ့အစည်းတွေလူ့ခွင့်ရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေကိုစုံစမ်းလေ့လာခွင့်ပေးဖို့ HRW အဖွဲ့ကတိုက်တွန်းနေတာပါဒါပေမဲ့လည်းအစိုးရအနေနဲ့နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးရေးကော်မတီတရအဖွဲ့အစည်းတော်မှဖြစ်ပြီးသတင်းမီဒီယာတချို့ကလည်းဒီဒေတာကိုတောင်းရောက်နိုင်အောင်မကြာခင်မှာစီစဉ်ပေးတော်မယ်လို့ဦးစောထေကဆိုပါတယ်အဲ
ဒီဒေတာပေါ့နော်မောင်တော်ဒေတာအကြမ်းဖက်ထိခိုက်ခံရမှုနဲ့ပတ်သက်လို့ကျွန်တော်နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးရေးကတော့ဖွဲ့မယ်ဆိုတော့ကျွန်တော်ထုတ်ပြန်ထားပြီးဖြစ်တယ်။အဲ့ဒါလည်းမစားရင်ဖွဲ့စည်းသွားမှာဖြစ်တယ်။ဒီဖွဲ့စုံစမ်းစစ်ဆေးမှုကလည်းဒီမှာပြောတဲ့အင်ဂျီပြစင်းမှုအချိန်လေးပေါ့နော်။အဲ့မှာတော့ကျွန်တော်တို့ဒီဒီကအဖွဲ့ကိုအဲ့ဒီဖွဲ့ရဲ့အချိန်ကလာတွေ့ရှိချက်ပေါ်မှာကျွန်တော်တို့အခြေထွက်လာပါတယ်ခင်။နောက်တစ်ချက်ကတော့မီဒီယာတွေတောပန်းပြုလာမှုလားဆိုကျွန်တော်တို့ပြောထားပြီးသားဖြစ်ပါတယ်။မီဒီယာတွေအကုန်လုံးတော့ကျွန်တော်တောပန်းကိုပြုလို့ရမှာမဟုတ်ဘူး။ဒါတော့နေပြည်တော်ကြီးကအော်နောက်ပြီးတော့လုံခြုံရေးအခြေအနေကတော့နံပါတ်ဆက်သွယ်ရေးအရာပေါ့နော်အဲ့ဒါတွေကအားလုံးကဒီတွားရောက်မဲ့မီဒီယာသမားတွေသတင်းစာသမားတွေအဲ့ဒီလုံခြုံမှုကအစိုးရမှတာဝန်ရှိပါပဲအဲ့ဒါတွေကိုပုံပုံသုံးသပ်ပြီးတော့မီဒီယာ access ကိုတော့ရအောင်လို့ကျွန်တော်ဟိုစီစဉ်နေတာရှိပါတယ်
HRW အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမောင်တော်ဒေတာတွင်ကကြေးရွာ900မှာအဆောက်အဦ820ဖျက်ဆီးခံခဲ့ရပြီးတကယ့်လက်တွေမှာတော့တိကျပိုကောင်းပိုနိုင်တယ်လို့လည်းဆိုပါတယ်။မော်ဂွန်းမဂဇင်းရဲ့ Editor ဦးစရာလိုင်းကတော့အခုလိုမျိုးအချက်လက်ကွဲပြားမှုတွေမရှိအောင်သတင်းမီဒီယာသမားတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဒီနေရာကိုတောရောက်ဆုံဆန်းဖော်ထုတ်နိုင်အောင်ဆောင်ရွက်ပေးတယ်လို့ပြောပါတယ်။အဲ
ဒီနိုင်ငံတကာအဖွဲ့အစည်းတွေပါတဲ့အဲဒီလိမ့်လာတဲ့အဖွဲ့ကြီးတွားတဲ့အခါမှာမီဒီယာကထားချက်ပြီးလဲစစ်တာပေါ့နော်မီဒီယာဆိုတဲ့နေရာမှာလည်းအဲဒီ local ခုလဘုံနဲ့ international media နဲ့တပောင်းလို့ပေါ့နော်အဲဒီလိုချက်ပြီးပြီးလဲအောက်ခြေမှာဘာဖြစ်နေတယ်ဆိုတာကိုအဲတခါလေးစုံစမ်းပြီးတော့မှလွတ်လပ်စွာအမြင်လို့ကြအောင်လို့ဖန်တီးပေးနေတာပေါ့လေအဲဒီကလုံခြုံရေးနဲ့အတိုင်းလာယူလို့အစိုးရကတောင်းပန်ပြီးပြရမှာပေါ့နော်သူတို့လုပ်တဲ့လုပ်ငန်းဆောင်တာအတွက်လွတ်လပ်မှုရှိအောင်လို့တော့အစိုးရကမဆက်မဆက်တဲ့လုံခြုံရေးနဲ့အစီအမံခံစားရေးနဲ့လုပ်ပြီးတာကောင်းတယ်လို့ကျွန်တော်ပြောပါတယ်
ရခိုင်ပြည်နယ်မောင်တော်ဒေသမှာလူခွင့်ရေးချိုးဖောက်မှုတွေအနိုင်ကျင့်မှုတွေအမျိုးသမီးတွေအပေါ်သားများကျင့်မှုတွေနဲ့တပ်ဖြတ်မှုတွေရှိနေပြီးတော့မွ슬လင်ဘာသာရေးအဆောက်အဦတွေပါဝင်အဆောက်အဦများစွာကိုဖျက်ဆီးမှုတွေရှိနေတယ်လို့လည်းပြောဆိုမှုတွေရှိပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီကတော့ဒီကိစ္စနဲ့ပတ်သက်လို့စုံဖြတ်ချက်တစုံတရာရနိုင်အောင်အစိုးရအနေနဲ့အမြန်ဆုံးဆောင်ရွက်တင်တယ်လို့တိုက်တွန်းထားပါတယ်ခင်ဗျာ။